ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်အတွင်းမှာလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား26ဦးကိုနှစ်ရက်ကြာတိတ်လောင်ထားတဲ့ချမ်းတချံအတွင်းကနေဖမ်းမိခဲ့ပြီးသူတို့ကိုခေါ်လာတဲ့လူမှောင်ခိုအဖွဲ့နဲ့ချမ်းပိုင်ရှင်ကိုချင်းမိုင်ရဲတပ်ဖွဲ့ကရှာဖွေမှုတွေလုပ်နေပါတယ်။မအေးမှာသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်စံဆိုင်မြို့နယ်အတွင်းကတစ်တီးချမ်းတချံအတွင်းကဖမ်းရတဲ့ခုထဲမှာမြန်မာနိုင်ငံသား26ဦးဟာအပြင်ကနေတောခတ်ထားပြီးနှစ်ရက်ကြာတိတ်လောင်ခံထားရတာပါ။အဲ့ဒီနေရာကတော့လူမောက်ကိုသမားတွေရဲ့တထောက်နားနေရာဖြစ်တာကြောင့်ချင်းမိုင်လူမှုကြီးကြပ်ရေးတပ်ဖွဲ့ဝင်တွေနဲ့ရဲတပ်ဖွဲ့ဝင်တွေကမေလ9ရက်နေ့နေ့လယ်ပိုင်းကအဲ့ဒီနေရာကိုရှာဖွေတွေ့ရှိသွားခဲ့တာဖြစ်ပါတယ်။အထောက်ထားဆက်ရွက်စရမ်းတွေတိုင်ဆောင်ထားခြင်းမရှိကြတဲ့မြန်မာနိုင်ငံသားအမျိုးသမီး15ဦးအမျိုးသား17ဦးဟာတိတ်လောင်ခံရတဲ့အခန်းထဲမှာပဲအပူချိန်ပြင်းတဲ့ရာသီဥတုကိုမခံနိုင်လို့တချို့ဟာမူးဝေအော့အန်ပြီးချွေးထွက်လွန်ပြီးမောပန်းနေကြတယ်ဆိုပြီးထိုင်းရနာပိုင်းတွေကဆိုပါတယ်မြန်မာနိုင်ငံသားတွေကိုထိုင်းမြန်မာနယ်စပ်မင်းဆိုင်မြို့ကနေလူမောက်ခိုးသမားတွေဟာကုန်တင်ကားတွေနဲ့ခေါ်လာခဲ့ကြတာဖြစ်တယ်ဆိုပြီးဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေကထွက်ဆိုခဲ့ပါတယ်အဲ့ဒီကနေတဆင့်ဗန်ကောက်မြို့အထိခေါ်ဆောင်သွားမှာဖြစ်ပြီးပိတ်လောင်ခံထားရတဲ့သူတွေဟာနောက်ထပ်လာခေါ်မဲ့လူမောက်ခိုးသမားတွေကိုစောင့်နေကြတာဖြစ်တယ်လို့ဆိုပါတယ်။လူကုန်ကူးမှုနဲ့ပတ်သက်ပြီးပညာပေးမှုတွေလုပ်နေတဲ့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကတော့အခုလိုပြောပါတယ်
။ထိုင်းနိုင်ငံမှာရှိတဲ့လူတွေတော့သူတို့ရဲ့စေဝန်သားခြင်းနဲ့ပေါင်းသင်းနေရခြင်းဟာအကျိုးအကြောင်းမျိုးရှားတယ်။ဟုတ်တဲ့အကြောင်းမဟုတ်တဲ့အကြောင်းပေါ့။ဒီမှာအရှင်ကြီးရဲ့လွတ်လပ်တဲ့နေရာတိုင်းအစားတော့အဲ့ဒါတွေကိုပြန်ကြားတဲ့အခါကျတော့အားကျပြီးတော့ခုနကပြောတဲ့ဒီတောင်တောင်ပညာအခြေခံနဲ့လူကြီးအများစုကရွယ်ရည်လာကြတာပေါ့နော်လာတဲ့အခါမှာလည်းထိုင်းနိုင်ငံကဟိုပရိုဂရမ်ကျွန်တော်တို့ကြီးစက်နေတဲ့နယ်နိမိတ်ကအစီအရေးဆိုတော့လေဒီတရားဝင်ခိုးဝင်မှုအတွက်အင်တန်လွယ်တယ်နောက်တစ်ခုအရေးကြီးတာကျတော့ကျွန်တော်တရားဝင်မှုကျတော့ဥမာ MOU စနစ်ကတော့ရှိရမရှိမှုအဲ့ဒါလို့ဖို့တကြအဲ့မှာအချိန်ကြန့်ကြာမှုတွေရှိတယ်မူကြီးကုန်ကြမှုတွေရှိတယ်အဲ့ဒါတွေကကနာပြောတဲ့ဟိုဘယ်လိုပြောတရားဝင်သွားလာဖို့အတွက်အဟန့်အတားတွေဖြစ်တာပေါ့
ပိတ်လောက်ခံနိုင်ရတဲ့မြန်မာတွေနဲ့ပတ်သက်လို့ချင်းမိုင်လာဝကဦးစည်းအရာရှိကိုမန်စုဖတ်ပြောဆိုသွားတာကတော့တရားမဝင်မြန်မာနိုင်ငံသားတွေကိုပိတ်လောက်ထားတဲ့ချမ်းပိုင်ရှင်နဲ့လူကုန်ကူးမှုတွေမှာပါဝင်ပတ်သက်နေတဲ့လူမောက်ကိုခိုင်းတွေကိုဆက်လက်ဖော်ထုတ်အရေးယူသွားမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ဟာမြန်မာနိုင်ငံသားတွေအများဆုံးလာရောက်လွတ်လပ်ကန်နေကြတဲ့ဒေသဖြစ်ပါတယ်ချင်းမိုင်မြို့မှာရင်တရားဝင်လာရောက်လွတ်လပ်ကန်နေကြတဲ့မြန်မာနိုင်ငံသားတွေဟာနှစ်သိန်းကျော်ရှိနေတာပါချင်းမိုင်ခရိုင်မှာတော့ရှမ်းပြည်နယ်ကနေလာကြတဲ့သူတွေအများဆုံးဖြစ်ပြီးအလုံးလုံးနေကြတဲ့သူတွေဟာရှမ်းမျိုးနယ်စုတွေများပါတယ်ထိုင်းနိုင်ငံထဲမှာတော့မြန်မာရှေ့ပြောင်းလို့သမား3000ထက်မနည်းလာရောက်လွတ်လပ်ကန်နေကြတာဖြစ်ပါတယ်ရှင်